အီရန်နိုင်ငံရဲ့စီးရီးယားနယ်စပ်မှာအစ္စလာမစ်နိုင်ငံတော်တစ်ခုထူထောင်မှရယ်ဆိုပြီးကြေညာထားတဲ့ဆူနီစစ်သွေးကြွတွေရဲ့ထိန်းချုပ်မှုအောက်ကနေမြောက်ပိုင်းကတိခရစ်မြို့ပြန်လည်ရရှိဖို့အတွက်အီရတ်စစ်လေယာဉ်တွေမနေ့ကညတော့ကဝေရင်ကနေတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့ကြပါတယ်။အီရတ်အစ္စလာမစ်နိုင်ငံတော်နဲ့ The Levant ISIL စစ်သွေးကြွတွေဇွန်လအစပိုင်းကတင်းယူခဲ့တဲ့မြို့အများပြားထဲမှာအပါအဝင်ဖြစ်တဲ့တိခရစ်မြို့မှာဒီကနေ့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေသေးပါအစ္စလမ်ဘာသာကိုတစ္ဆာရှိတဲ့မွတ်စလင်တွေရဲ့အချုပ်အခြာအာဏာပိုင်ဆိုးတဲ့နိုင်ငံတော်တခေါင်းဆောင်ဟာသူတို့ရဲ့အကြီးအကဲအဘူဘကာအယ်ဘာဒါဒီဖြစ်တယ်လို့ ISIL အဖွဲ့ကတနင်္ဂနွေနေ့မှာပဲအွန်လိုင်းမှာကြေညာသွားခဲ့ပါတယ်။ပထမကဘာစစ်နောက်ပိုင်းမှာနီဂုံးချုပ်သွားတဲ့အော်တိုမန်အင်ပါယာအစိုးရကိုဖော်ညွှန်းတဲ့အနေနဲ့အဲဒီအစ္စလမ်နိုင်ငံတော်တခလီဖေးဆိုတဲ့အတုံးတော်ကိုတုံးခဲ့ကြတာပါ။ ISIL အဖွဲ့ဟာတချိန်ကတော့အီရတ်ရဲ့အယ်ကိုင်ဒါကိုရနေဆက်ဆက်မှုရှိပေမဲ့လေအစ္စလာမစ်နိုင်ငံတည်ထူထောင်ကျင်တာနဲ့အမိန့်ကိုတွေ့ဖယ်ခဲ့တာတွေကြောင့်အယ်ကိုင်ဒါက ISIL အဖွဲ့ကိုဒီနှစ်အစောပိုင်းမှာပဲစွန့်ပစ်ခဲ့တာဖြစ်ပါတယ်ရှင်